မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ဖိနှိပ်မှုတွေအတွက်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်
In the past 6 months, more than 100 journalists have reportedly been arrested and at least 46 are reportedly still detained.
လွန်ခဲ့တဲ့6လအတွင်းသတင်းသမားတရားကျော်ဖမ်းဆီးခံရပြီး46ဦးလည်းဆက်လက်ထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းသတင်းတွေရရှိထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုလေးစားဖို့နဲ့သတင်းသမားတွေအေးအေးယူခံရမှာစိုးရိမ်စရာမလိုပဲသတင်းတင်ပြခွင့်ပြုဖို့လည်းကုလသမဂ္ဂဌာနကျောင်းရုံကတောင်းဆိုထားပါတယ်ဒီလိုအခြေခံအခွင့်အရေးတွေဟာ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့အခြေမျိုးမှာပိုပြီးတော့အရေးကြီးပါတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ထုနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့သတင်းသမားတွေထဲမှာထောင်ဒဏ်ပြပေးခံခဲ့ရသူတွေရှိသလိုပြန်လွတ်ပေးခဲ့သူတွေလည်းရှိခဲ့ပါတယ်ဖမ်းဆီးခံရသူတွေကမြန်မာသတင်းသမားတချို့ကိုပြန်လွတ်ပေးတာရှိသလိုကမာယုမီဒီယာကအမေရိကန်နိုင်ငံသားကိုနေသမောင်ဂျပန်သတင်းတော် UK ကီတာဇူမီကိုလည်းပြန်လွတ်ပေးထားတာရှိပါတယ်။ဒါပေမဲ့လည်း Frontier မြန်မာသတင်းဌာနက Editor 2ဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Danny Feinstein ပါဝင်သတင်းသမားအများပြားဆက်လက်ဖမ်းဆီးခံထားရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူ့ခွင့်ရေးဖွဲ့တွေကပြန်လွတ်ပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်။